မင်္ဂလာပါရှင်။ Internet Channel ရဲ့ပြည်တွင်းပြည်ပနိုင်ပညာသတင်းတွေကိုတင်ဆက်ပေးမယ့်တနေ့တာသတင်းအတန်းတွင်းအစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသွားမယ့်သတင်းတွေကတော့ WhatsApp မှာ Facebook Messenger Room ပါဝင်လာတဲ့ဆိုတဲ့သတင်း၊ရန်ကုန်နိုင်ငံသားဘာသာတက္ကသိုလ်ပြန်လည်ဖွင့်လှစ်ပါက Online သင်ကြားရေးစနစ်ကိုအသုံးပြုမယ်ဆိုတဲ့သတင်း၊2020ပထမဆုံး3လပတ်ရဲ့ရောင်းအားအကောင်းဆုံး Android Phone Samsung Galaxy A51 ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုတ်အနေနဲ့ WhatsApp မှာ Facebook Messenger Room ပါဝင်လာတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ပြီးခဲ့တဲ့လက Facebook ဟာ Messenger Room feature ကိုဖြန့်ချိလိုက်ပါတယ်။အခုခါမှာတော့ Facebook ပိုင်ဆိုင်တဲ့ WhatsApp မှာ Messenger Room ကိုထည့်သွင်းလိုက်ပြန်ပါတယ်။ Facebook ဟာ Android အတွက် WhatsApp 2.20.163 beta version မှာ Messenger Room ကိုထည့်သွင်းလိုက်တာပဲဖြစ်ပါတယ်။feature ကို chat အတွင်းက share menu မှာ room ကိုအသုံးပြုနိုင်ပါတယ်။ room က messenger နဲ့အခန်းတစ်ခုဖန်တီးကလူအယောက်50အထိ group video call ခေါ်ဆိုနိုင်ပါတယ်။ whatsapp က call tab ကနေလည်း messenger room အတွက် shortcut ဖန်တီးနိုင်ပါသေးတယ်။အခု feature ကိုနိုင်ငံအချို့က beta 3ဆွဲသူတချို့ပဲအသုံးပြုနေသေးပေမယ့်အခြားနိုင်ငံတွေစီမကြမီတိုးချဲ့သွားဖို့ရှိတယ်လို့သိရပါတယ်။ဆက်လက်ပြီးရန်ကုန်နိုင်ငံသားဘာသာတက္ကသိုလ်ပြန်လည်ဖွင့်လှစ်ပါကအွန်လိုင်းသင်ကြားရေးစနစ်ကိုအသုံးပြုမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ရန်ကုန်နိုင်ငံသားဘာသာတက္ကသိုလ်ပြန်လည်ဖွင့်လှစ်ပါကအွန်လိုင်းသင်ကြားရေးစနစ်ကိုအသုံးပြုသွားမယ်လို့သိရပါတယ်။ရန်ကုန်နိုင်ငံသားဘာသာတက္ကသိုလ်ဟာကျောင်းများပြန်လည်မဖွင့်လှစ်နိုင်မီကာလမှာကျောင်းပြီးမြောက်ရန်လိုအပ်ချက်ရှိတဲ့သင်တန်းအချို့ကိုအွန်လိုင်းကနေမကြမီပို့ချပေးနိုင်တော့မှာပဲဖြစ်ပါတယ်။ကျောင်းများပြန်လည်ဖွင့်လှစ်ချိန်မှာလည်း Social Distancing Rules and Regulations များနဲ့အညီစာသင်ခန်းအတွင်းကျောင်းသားကျောင်းသူတွေကိုစာသင်ခန်းအတွင်းသင်ကြားရန် short chat သင်ကြားမယ်ဆိုပါကလည်း blended learning system ဖြင့်အသုံးပြုပြီးတော့သင်တန်းအားလုံးကိုပို့ချမှာပဲဖြစ်ပါတယ်။ online စနစ်ဖြင့်ပို့ချရပါကလည်းရန်ကုန်နိုင်ငံသားဘာသာတက္ကသိုလ်ဟာကမ္ဘာပေါ်မှာသင်တန်းတက်ရောက်မှုတန်းတစ်ထောင်ကျော်ဖြင့်လူသုံးအများဆုံးသော modern learning management system ကို80ရာခိုင်နှုန်းအသုံးပြုရန်စီစဉ်ထားပြီးတော့ကျောင်းသူကျောင်းသားများနဲ့ဓာတ်ရိုက်ထိတွေ့ရတဲ့ Microsoft Teams video conferencing စနစ်ကို30ရာခိုင်နှုန်းအသုံးပြုဖို့စီစဉ်ထားတယ်လို့လည်း WUF ပါမောက်ခချုပ်ဒေါက်တာကြည်ရွှေကပြောပါရယ်။ယခုကဲ့သို့စီစဉ်ထားခြင်းအပြင်ဆရာဆရာမတွေအနေနဲ့သင်ခန်းစာတွေကိုအထူးအားစိုက်ကြိုတင်ပြင်ဆင်ရန်လိုအပ်ပြီးတော့တကယ့်စာသင်ချိန်အထူးသဖြင့် blended learning ကိုကျင့်သုံးချိန်မှာတော့စာသင်ချိန်များပြားမှုတန်ကိုခံစားရစရာမရှိဘဲနဲ့တာဝန်များကိုပုံမထမ်းဆောင်နိုင်မှာဖြစ်တယ်လို့လည်းဆိုပါရယ်။စီမံခန့်ခွဲရေးအနေနဲ့ကျောင်းသူကျောင်းသားတွေကိုကျောင်းရဲ့ Word Mail အကောင့်တွေကို create လုပ်ပြီးတော့စာသင်ခန်းထဲဝင်နိုင်မှု blended enrollment အလုံးအရင်းလိုက်စာရင်းသွင်းတာမျိုးလုပ်ရပါတယ်။ပြီးတော့မှ module အလိုက်ဖွဲ့စည်းထားတဲ့စာသင်ခန်းတွေကိုတစ်စစ် enrollment လုပ်ရပါမယ်။module line စာသင်ခန်းပေါင်း200ကျော်လောက်ရှိတယ်လို့၎င်းကဆက်လက်ပြောကြားထားပါတယ်။ရန်ကုန်နိုင်ငံသားဘာသာတက္ကသိုလ်အနေနဲ့ online မှာသင်ကြားနိုင်ရန်အတွက်ဆရာဆရာမများ e-campus modern online သင်ကြားရေးသင်တန်းအမှတ်စဉ်1ကိုပမောက္ခချုပ်ကိုယ်တိုင်ဦးစီးကသင်ကြားပို့ချခဲ့တယ်လို့သိရပါတယ်။အခုတင်ဆက်ပေးနေတဲ့အတန်လွင့်အစီအစဉ်အပြင် internet channel ရဲ့နောက်ဆုံးရနိုင်ငံတကာနဲ့ပြည်တွင်းက ID mobile စတဲ့ဤပညာနဲ့ပတ်သက်တဲ့သတင်းတွေပညာရေးသတင်းတွေကိုလည်း internet channel ရဲ့ Viber မှာလည်းဝင်ရောက်ဖတ်ရှုနိုင်မှာပဲဖြစ်ပါတယ်။နောက်ဆုံးသတင်းတစ်ပုတ်အနေနဲ့2020ပထမဆုံး3လပတ်ရဲ့ရောင်းအားအကောင်းဆုံး Android phone Samsung Galaxy A51 ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Samsung Galaxy A51 ဟာ2020ပထမ3လပတ်အတွင်းကမ္ဘာပေါ်ကရောင်းအားအကောင်းဆုံး Android phone ဖြစ်တယ်လို့ Strategy Analyst ကဖော်ပြခဲ့ပါတယ်။ Samsung Galaxy A51 phone အလုံးကြီး6တန်းရောင်းချခဲ့ရပြီးဈေးကွက်ဝေစု200ခန့်လုံးရရှိခဲ့ပါတယ်။ဒုတိယရောင်းအားအကောင်းဆုံး phone ကတော့ Xiaomi Redmi 8 ဖြစ်တယ်လို့ Strategy Analyst ကဖော်ပြလိုက်ပါတယ်။ပထမ3လပတ်အတွင်းဈေးကွက်ဝေစု 1.9 ခန့်လုံးရှိပါတယ်။Samsung Galaxy S20 Plus ကတော့တတိယနေရာမှာရပ်တည်ခဲ့ပြီးတော့ဈေးကွက်ဝေစု 1.9 ခန့်လုံးရှိပါတယ်။ထိပ်တန်း Phone 6ခုထဲမှာတစ်ခုတည်းသောတန်မိုးကြီး Phone ဖြစ်တယ်လို့ Strategy Analyst အမှုဆောင် Director ကပြောခဲ့ပါတယ်။ဒီနှစ်ပထမ3လပတ်အတွင်း Smartphone 225တန်းရောင်းချခဲ့တယ်လို့ Strategy Analyst Director ကပြောထားပြီး Android ဈေးကွက်ဝေစု 86 ရာခိုင်နှုန်းရှိပါတယ်။ Galaxy A51 ဈေးနှုန်းကဒေါ်လာ400ခန့်ပဲရှိပါတယ်။ Android phone ဈေးကွက်မှာဈေးသက်သာတဲ့ phone model တွေများပြားလာတယ်လို့ Strategy Analyst ကပြောခဲ့ပါတယ်။ အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ဂျာနယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလော COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အားစားဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မို့ပါ။